အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံပြီး Republican အထက်လွှတ်တော်အမတ်တွေကစီးပွားရေးကော်ပိုရေးရှင်းကြီးတွေရဲ့အခွန်ထမ်းဆောင်မှုတွေကိုထာဝရလျှော့ချမယ်အပြင်ဝင်ငွေကွန်ထမ်းဆောင်မှုတွေကိုလည်းယာယီလျှော့ချပေးမယ်အခွန်ငွေအမြောက်များလျှော့ချမယ်အစီအစဉ်ကိုအခုသတင်းပတ်နှောင်းထဲနောက်ပိုင်းမှာမဲပေးဆုံးဖြတ်ဖို့ရည်ရွယ်တဲ့အကြောင်းတည်ပြုခဲ့ကြပါတယ်အဲ့ဒီအစီအစဉ်ကြောင့်အမေရိကန်ရဲ့ကျွေးမီပမာဏဟာ $1 trillion ကျော်တိုးလာမှာဖြစ်ပါတယ်အမတ်ပေါင်း100ရှိတဲ့အထက်လွှတ်တော်မှာဝင်ငွေကွန်လျှော့ချရေးအစီအစဉ်နဲ့ပတ်သက်ပြီးတော့အနည်းဆုံးထောက်ခံမဲ50ရအောင်သမ္မတထရမ်ကကြိုးပမ်းတဲ့နေရာမှာအခုလိုအင်ပြတော်မှာအထက်လွှတ်တော်ကဒီဘဏ္ဍာရေးကော်မတီ Republican အမတ်တွေနဲ့နေ့လယ်စာတူဆိုင်တော့တူဆိုင်တောက်ကြရင်ဆွေးနွေးခဲ့ကြတာပါ Wisconsin ပြည်နယ် Republican ထက်လွှတ်တော်အမတ် Ron Johnson ကတော့လက်ရှိအနေအထားအရဒီအစီအစဉ်ကိုမဲမပေးနိုင်ဘူးလို့ဆိုပါတယ်ဘဏ္ဍာရေးကော်မတီဥက္ကဋ္ဌဒီ Utah ပြည်နယ်ကအထက်လွှတ်တော်အမတ် Orrin Hatch ကတော့ထောက်ခံမဲအနည်းဆုံး50ရဖို့ကြိုးစားမယ်လို့ဆိုပါတယ်ထက်လွှတ်တော်မှာ Republican ဘက်ကအမတ်52ဦးရှိပြီးတော့ Democrat Party ကတော့ဒီစီစဉ်ကိုထောက်ခံမဲ့သူမရှိပါဘူးတကယ်လို့မဲက50 50နဲ့တိုက်နေမှာဆိုရင်တော့ဒုသမ္မတ Mike Pence ကဒီဥပဒေကြမ်းကိုအတည်ပြုနိုင်မဲ့ဆုံးဖြတ်မဲကိုအသုံးပြုမှာဖြစ်ပါတယ်